မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာဆက်ရှိနေတာဟာအလုတ်ကိုင်းရှားပါမှုလက်နက်ကိုင်ပဋိပက္ခတွေကြောင့်ဖြစ်တဲ့အကြောင်းဒုတိယသမရဦးဟန်ရီဘန်တီယူကဒီကနေ့နေပြည်တော်မှာပြုလုပ်တဲ့စက်တမအကြိမ်မြောက်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားမှာပြောကြားသွားပါတယ်။ဒီအကြောင်း VOA သတင်းတော့ကိုဇော်ထက်သတင်းပေးပို့ပါတယ်။
2018ဇူလိုင်လမှာထုတ်ပြန်တဲ့နိုင်ငံပေါင်း160နိုင်ငံကိုသုံးသပ်ထားရဲ့ကမ္ဘာလုံးဆိုင်ရာအစိုးရကံစားတိုင်းဆိုရင်လူကုန်ကူးမှုခံရဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံကနံပါတ်18နေရာမှာရှိနေရလို့ဒီနေ့နေပြည်တော်မှာကျင်းပရဲ့အထမကြေမြောင်းမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားကိုတက်ရောက်လာတဲ့ဒုတိယသမ္မတဦးဟင်နရီဘန်တီယူကပြောပါတယ်မြန်မာနိုင်ငံသားရာတရုတ်နိုင်ငံကိုအများဆုံးကုန်ကူအပို့ခံနေရပြီးထိုင်းနဲ့မလေးရှားနိုင်ငံတွေကိုလည်းအပို့ခံနေရတယ်လို့အစိုးရကသာမှရေးထားပါဗျ။အမျိုးသမီးတွေကတော့လင်းကျုံဖြစ်စေဇနီးမယားအဖြစ်လက်ထပ်ဖို့ဖြစ်စေရောင်းစားခံရပြီးအခုနောက်ပိုင်းငှားကိုဝင်ဆောင်ဖို့အတွက်လူကုန်ကူခံနေရတာတွေလည်းပါပါဗျ။ပြည်တွင်းလူကုန်ကူးမှုမှာတော့ပြည်ထောင်စာပြုမှုနဲ့အလုံးမတူစိတ်ကိုင်းခံရဖို့အတွက်ရည်ရွယ်ရများတယ်လို့ဒုတိယသမ္မတဦးဟင်နရီဘန်တီယူကအခုလိုပြောသွားပါဗျ
။လူကုန်ကူးသူတရားခံရဲ့အများစုကလည်းမင်းအမျိုးသမီးတွေကျွလုံခံရသူအများစုကလည်းမင်္ဂလေးဆိုတော့မင်္ဂလေးချင်းစီယုံတယ်နောက်တစ်ခုကကျွလုံခံရသူတွေဟာနေ့စဉ်ဒီဘဝထမင်းစားရဖို့เนาะတနေ့စားတနေ့တရက်စားတရက်ထမင်းစားရဖို့အတွက်ကိုပဲခက်တန်းနေရတဲ့အတွက်သူတို့မှတခြားဘူးတူတာရှိကျွန်တော်တို့အားနေပါတယ်ငွေ30 ဟို30 30 30 30ဆိုတဲ့10ခန်းဆိုတဲ့စကားကိုကြားလိုက်တဲ့အချိန်မှာသူတို့ကဘာမှမစံမနိုင်ဘူးအဲ10ခန်းရဲ့နောက်ကိုပဲလိုက်ပါသွားတာဒါတွေဟာစီယုံမှုတွေအတွက်အကောင်းဆုံး
တရားဝင်စည်းရင်းတွေရ2018ဇန်နဝါရီကနေဇွန်လအထိလူကုန်ကူးမှုအမှုပေါင်း100ကျော်ဖြစ်ခဲ့ပြီးအမျိုးသား20အမျိုးသမီး156ယောက်ရှိပါတယ်။အရွယ်မရောက်သေးတဲ့ကလေး9ယောက်ရှိပြီးစုစုပေါင်း182ဦးရှိရလို့လူကုန်ကူးမှုတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့ကဒုတိယရဲမှူးကြီးတပ်နောင်ကပြောပါတယ်။လူနေထိုင်မှုများရဲ့ရန်ကုန်တိုင်းမှာအများဆုံးဖြစ်ပြီးကျူးကျော်ဒေသမှာရှိတဲ့မိန်းကလေးတွေပါဝင်ဘုသူဒ္ဒနယ်သူတွေအများဆုံးလူကုန်ကူးခံရတာဖြစ်တယ်လို့ဒုတိယရဲမှူးကြီးတပ်နောင်ကအခုလိုပြောပါတယ
်။မြန်မာနိုင်ငံနဲ့အခြားပြုစေကပါနိုင်ငံများတို့ပဲအလောက်ကခွင့်နာရှားပါမှုဝင်ဝင်နေပါမှုတဘာဝဘေးအားတွေကြာရောက်မှုတဲ့ကံပြိပခတ်များဖြစ်ပေါ်မှုအစတဲ့ဘဝရက်တည်ခုခက်ခဲစေတဲ့အကြောင်းရင်းများကြောင့်လူကုန်ကူးမှုများဆက်လက်ဖြစ်ပေါ်လည်းရှိပါတယ်မြန်မာနိုင်ငံရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့ရင်းဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုများအနေနဲ့ပြိပပေါင်းပြပါမှာသူအောင်နေတဲ့လူကုန်ကူးသူတွေကိုဖမ်းဆီးဖို့ခက်ခဲခြင်းပြပနိုင်ငံကိုရောက်နေတဲ့လူကုန်ကူးခံရသူတွေကိုအချင်းချင်းကယ်တင်နိုင်ဖို့ခက်ခဲခြင်းနေရပြန်လေရောက်လာတဲ့လူကုန်ကူးခံရသူတွေအတွက်ခိုင်မာတဲ့အလောက်ကိုင်းခွင့်လန်းပြေဆောက်ပေးဖို့လိုအပ်ခြင်းစတဲ့စင်ခေါ်မှုတွေရှိနေပါတယ်
ဇွန်လအတွင်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားဌာနရဲ့2018အစဉ်ကန်စာမှာမြန်မာနိုင်ငံကိုကမ္ဘာပေါ်မှာလူမှောင်ကူးမှုအဆိုးရွားဆုံးဖြစ်ပျက်နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်သတ်မှတ်ခဲ့ပါတယ်။2019ခုနှစ်ကမြန်မာနိုင်ငံကို Tier 2စောင့်ကြည့်အစဉ်မှာသတ်မှတ်ထားပေမဲ့ခု2018မှာတော့အဆိုးဆုံးအစဉ်ဖြစ်တဲ့ Tier 3အစဉ်ကိုလျှော့ချခဲ့ပြီးတရုတ်၊မြောက်ကိုရီးယား၊လာအို၊အီရန်စတဲ့နိုင်ငံတွေအတူတပြေးညီအဆိုးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ထည့်သွင်းသတ်မှတ်ခဲ့ရဖြစ်ပါတယ်။